ါဆိုရင်အခုအချိန်မှာဘဝင်စိတ်သည်ဘဝပထမဆုံးပဋိသင်္ဍေရဲ့နောက်ပိုင်းမှာပထမဦးဆုံးဖြစ်တဲ့ဘဝင်ကိုနာမည်တက်လိုက်တော့ပထမဘဝင်ဟုတ်ပြီနော်ပထမဘဝင်သည်ဥပတ္တိပင်သုံးချက်ပြည့်ရင်စိတ်တခဏတစ်ချက်ပြည့်ရင်ချုပ်ပြီးရင်ဘာဖြစ်မလဲဒုတိယဘဝင်ဟာလားဒုတိယဘဝင်ဒုတိယဘဝင်ပြီးရင်တတိယဘဝင်စသည်ဖြင့်ဘဝင်တစ်စိတ်ပြန်ရင်ဘဝင်တစ်စိတ်ဖြစ်တယ်ဘယ်လောက်ထိဖြစ်မလဲကံအရှိန်ရှိသမျှကာလပတ်လုံးဘဝင်အရင်ဘဝင်အစဉ်ကြီးဖြစ်နေမယ်အဲ့ဒီအချိန်မှာပဲအာယုန်နဲ့ဒွါရတိုက်လာရင်ဘာဖြစ်တော့မလဲဆိုရင်ဝီထိဖြစ်တော့မယ်ဒါကိုသိနေတာနောက်ကြောင့်ဝီထိဘိုင်းဆိုတာဒီကံအရှိန်ရှိသမျှကာလပတ်လုံးဖြစ်နေတဲ့ဘဝင်တွေကိုဘဝရဲ့ကံတရားပေါ်ဖြစ်တဲ့အတွက်ကြောင့်ဒီဘဝင်นี่အကုန်လုံးကိုမူလဘဝင်လို့သုံးတယ်ဒါမှတ်ထားရမယ်ဟုတ်ပြီเนาะမူလဘဝင်ဆိုတာအာယုန်နဲ့ ద్వార တိုက်ရင်ဖြစ်တဲ့ဘဝင်မျိုးမဟုတ်ဘူးဘာကြောင့်ဖြစ်တာလဲအတိတ်ကံကြောင့်တက်တက်ဖြစ်နေတဲ့ဘဝင်မှန်တရွေ့ကိုဘာလို့သုံးလဲမူလဘဝင်လို့သုံးဒီ idea ဝင်ရအဲ့ဒီအချိန်မှာပဲကျမတို့ဓမ္မမေဆွေတို့ရဲ့တန်တန်မှာတော့ဒီအစင်တော့မဟုတ်တော့ဘူးတော့ဝီထီတွေတော်တော်ခြားသွားပြီလို့မြင်လိုက်ကြဆိုเนาะအဲ့တော့ခြားသွားပြီဆိုတော့ဒါပဋိသင်္ဍေဘိုင်းဆိုင်ရာခဏရက်လိုက်ကြဆိုเนาะပဋိသင်္ဍေဘဝအစာဖြစ်တာပြီးပြီဆိုရင်လေဒီဘက်နောက်ပိုင်းမှာလည်းဘာတွေရှိနေမလဲဆိုရင်ဘဝင်တွေဘဝင်တွေရှိနေမယ်အဲ့ဒီဘဝင်တွေရှိနေရာကနေဒီမှာဘဝင်တွေရှိနေတယ်ပေါ့เนาะဒီအထိကိုဘဝင်တွေရှိနေတယ်အဲ့ဒီအချိန်မှာပဲကျမတို့ဓမ္မမေဆွေတို့ရဲ့တန်တန်မာကဘာကတေချာစွာရှိပြီလဲဆိုဒွါရကရှိထားပြီဟုတ်ပြီနော်အဲ့ဒီဒွါရရုပ်တွေပေါ့ရုပ်ဒွါရဆိုတော့ဒွါရရုပ်ကဘယ်နှပါလဲ၅ပါးရှိနေပြီသားအဲ့ဒီအချိန်မှာပဲအာယုံကလည်းဘယ်နှပါလာမလဲဆိုရင်၅ပါးအဲ့တော့အာယုံ၅ပါးကိုအဲ့ဒီလိုကြီးမရေးချင်ရင်ကျမတို့ကပြောင်းရေးလို့ရတယ်ပင်စာယုံဟုတ်လားပင်စာယုံလို့ရင်းရောအတူတူပဲမဟုတ်လားပင်စာအာယုံပေါ့ဒါကိုလေပင်စာဒွာရလို့ရင်းရောမရဘူးလားအဲ့တော့ပင်စာဒွာရမှာပင်စာယုံတပြိုင်နဲ့မလာဘူးသူ့ဒွာရသူ့အာယုံလာမယ်ဆိုတော့ဒီထဲကမြင်းမီဆိုရင်ပေါ်လွင်အောင်တစ်ခုထုတ်လိုက်မယ်ဒွာရ၅ခုတည်းကဥပမာဆိုပါဆိုစက္ခုဒွာရဆိုတဲ့စက္ခုပတာရယုတ်ကလေးဆွဲထုတ်လိုက်မယ်စကုပတာရရဲ့သဘာဝကအာယုံကိုလက်ခံတဲ့နေရာမှာအာယုံ၅ပါးတဲ့ကဘာကိုလက်ခံမလဲရူပါယုံကိုလက်ခံမလဲရူပါယုံက၃ခုရှိမယ်ရူပါယုံရဲ့သဘာဝကာလချမယ်အတိတ်ရူပါယုံရောမရှိဘူးလားပစ္စုပန်ရူပါယုံလည်းရှိမယ်အနာဂတ်ရူပါယုံလည်းရှိတဲ့နေရာမှာကျမတို့ရဲ့စကုပတာဒသည်ဘယ်ရူပါယုံမဲလက်ခံမလဲအတိတ်ရူပါယုံကိုလက်ခံလို့မရအနာဂတ်မနှက်ဖန်နောက်ဖြစ်မှာလေလက်ခံလို့မရပစ္စုပန်ရူပါယုံကိုပဲလက်ခံဒါဆိုရင်စက္ခုဒွါရရှိရာမှာလာမဲ့ရူပါယုံသည်ပစ္စုပန်ရူပါယုံလာတိုက်မယ်အဲ့တော့အာယုံနဲ့ဒွါရတိုက်ပြီမဟုတ်လားတိုက်တဲ့နေရာမှာရူပါယုံဆိုတာရုပ်လားနံလားမှန်အောင်ဖြေနော်အမောပြေအောင်ဖြေနော်ဓမ္မမေဆွေများရုပ်ပိုင်းလဲသင်ပြီးပြီရူပါယုံဆိုတာရုပ်လားနံလားယုတ်ဟုတ်ပြီစက္ခုပတာရဆိုတဲ့စက္ခုဒွါရကရောယုတ်လားနံလားအဲယုတ်နှစ်ခုနော်အဲ့ဒီယုတ်တို့မိသည်ယုတ်ရဲ့သဘာဝတို့ဒီဘယ်အချိန်မှာအားရှိဆုံးလဲထီရောက်မှာအားရှိရဒီ idea ဝင်ရမယ်စက္ခုပတာရယုတ်ကလေးရလဲဟလာဒီဘကုမှဖြစ်နေတာမဟုတ်နော်အတိတ်ကံကြောင့်ဖြစ်နေတာနော်သို့တော်လဲရူပါယုံစတိုက်လိုက်တဲ့အချိန်မှာသူကလည်းဖြစ်နေတဲ့အချိန်ရူပါယုံအတိတ်ခံလိုက်တဲ့အချိန်မှာလာတိုက်မဲ့ရူပါယုံကလည်းဖြစ်နေတဲ့အချိန်အဲ့တော့ဒီနှစ်ခုဒီရူပါယုံယုတ်ကစကုပတာရစီလာတိုက်တဲ့နေရာမှာရူပါယုံယုတ်ကစကုဒွာရဆိုတဲ့စကုပတာရယုတ်တို့ယောသည်တက်တန်းနေနဲ့ပြောလို့ရှိရင်အဲ့ဒီလူတို့ရဲ့တက်တန်းဒီစိတ်တက်ခဏအားဖြင့်ပြောရင်18ချက်တက်တန်းရှိမယ်ဟုတ်လားခဏငယ်နဲ့ပြောမယ်ဆိုလို့ရှိရင်50ချက်တက်တန်းရှိမယ်တဲ့အဲ့ဒါကိုလည်းနားလည်အောင်ရုပ်ပိုင်းရှုထောင့်ကကျွန်မနည်းနည်းပြန်ပြောမယ်အားလုံးဒီရုပ်ပေါင်း28ရှိမယ်ရုပ်28ထဲကကာယဝိညာဉ်ဝစီဝိညာဉ်ဆိုတဲ့ဝိညာဉ်ရုပ်နှစ်ပါးသည်စိတ်တစเอกันยุคดิဟုတ်လားဒါကြောင့်စိတ်ရဲ့တက်တန်းเนี่ยအတူတူပဲစိတ်တစားเอกันဆိုစိတ်ကြောင့်ဖြစ်တဲ့ခေါင်းငိမ့်တယ်ခေါင်းငိမ့်ခြင်းနဲ့စိတ်ကြောင့်ခေါင်းငိမ့်တဲ့ကာယဝိညာဉ်ယုတ်ဒီခေါင်းငိမ့်ခြင်းနဲ့စိတ်ကလေးနဲ့အတူချုပ်သွားမယ် ဒါကြောင့်သူသည်စေတခဏအာဖြင့်တစ်ချက်ခဏငယ်အာဖြင့်သုံးချက်ခေါင်းငိမ့်ခြင်းနဲ့စိတ်ကလေဟလာနှစ်ခါသုံးခါတောက်လျှောက်ဖြင့်ဓမ္မမိတ်ဆွေတို့ခေါင်းငိမ့်တဲ့ယုတ်ကလေနှစ်ခါသုံးခါပဲဖြစ်နေမှာသဘောပေါက်ဒါပေမဲ့အဲ့ဒီခေါင်းငိမ့်ခြင်းနဲ့အမူအရာလေးရက်ထွက်သွားရင်သူလည်းရက်သွားပြီခေါင်းမငိမ့်ဘူးခေါင်းခါခြင်းရင်လေခေါင်းခါခြင်းတဲ့ပေါ်မှာမူတည်ပြီးတော့ဒီယုတ်ကလေးဖြစ်နေမယ်အခုစကားပြောပြီဆိုရင်ရောဝစီဝိညာဉ်ဒါဒီလေပြောခြင်းနဲ့စိတ်ရှိနေတဲ့၍တောက်လျှောက်ဆိုအခုကျမတို့ဆိုရင်တဏှာဆိုတဏှာလုံးလုံးတောက်လျှောက်ဝစီဝိညာဉ်အဲ့ဒီဝစီဝိညာဉ်မှာအခုဆိုရင်လက်တွေပါပြီပါလားမပါဟောကာယဝိညာဉ်ဒါဒီဘက်လှမ်းထောက်တယ်ရေးတယ်ဆိုတော့လှုပ်ရှားနေတဲ့ကာယဝိညာဉ်ဝစီဝိညာဉ်တို့သည်စိတ်တစဧကံဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့တက်တန်းသည်စိတ်နဲ့တက်တန်းတူလားမတူလားစိတ်နဲ့တက်တန်းတူတဲ့အတွက်ကြောင့်စိတ်တဲ့ခဏအားဖြင့်ဘယ်နဲ့ချက်လဲစိတ်တဲ့ခဏအားဖြင့်တစ်ချက်ခဏငယ်အားဖြင့်သုံးချက်တက်တန်းရှိလိမ့်မယ်ရှင်းနေနော်ဝိညာဉ်ရုပ်နှစ်ပါးပြီးသွားပြီဝိညာဉ်ယုတ်နှစ်ယုတ်28ထဲကဝိညာဉ်ယုတ်နှစ်ပါးရဲ့တက်တန်းနောက်တစ်ခုလက္ခဏာယုတ်4ပါးရဲ့တက်တန်းလက္ခဏာယုတ်4ပါးဆိုတာမှတ်မိလားလက္ခဏာယုတ်4ပါးမှာဇာတိယုတ်ဆိုတဲ့ဥပစယနဲ့တန်တတိဆိုတဲ့ယုတ်နှစ်ခုသည်ဇာတိယုတ်မဟုတ်လားဥပစယနဲ့တန်တတိတို့သည်ဇာတိယုတ်ဇရတာယုတ်ဇရတာယုတ်စွာဇရာယုတ်အာနိစတာယုတ်ဆိုပြီးတော့လက္ခဏာယုတ်၄ခုရှိတဲ့အထဲထဲမှာဥပါစယနဲ့တန်တတိဆိုတာဒီဘဝအစမှာပထမဖြစ်တယ်ပြည့်စုံသည့်တိုင်အောင်ဖြစ်တယ်ဥပါစယပြည့်စုံသွားပြီးတဲ့နောက်ပြည့်တိုင်းပြည့်တိုင်းမှာအစအစအနေနဲ့ဖြစ်ရင်တန်တတိသူတို့ဒီဖြစ်စနဲ့တူတဲ့အတွဲကြောင့်ယုတ်ရဲ့ဥပတ်နဲ့တက်တန်းတူတော့ဥပတ်ခဏငယ်တချက်တန်းရှိတယ်ဇာတိယုတ်ဟုတ်လားရှင်ဇရတာဆိုတာဒီတုတ်တန်ချောင်းနဲ့ပြောရင်ဇရာယုတ်အာနိစတာဆိုတာတုတ်တန်ချောင်းနဲ့ပြောရင်မရဏယုတ်မရဏဆိုတဲ့အတွဲကြောင့်ပြည့်တဲ့အတွဲကြောင့်ဘင်းနဲ့တက်တန်းတူတော့ဘင်းခဏငယ်တချက်တန်းရှိမယ်ဟုတ်လားဒါဆိုရင်ဇရတာဆိုတဲ့ဇရာယုတ်ဒီတက်တန်းအနေနဲ့ပြောလို့ချင်းသူတို့ဒီထီနဲ့သွားတူတယ်ဆိုတော့ရုပ်ရဲ့တက်တန်းကခဏငယ်50နဲ့တစ်ချက်ရှိတဲ့အထဲမှာဥပစရနဲ့တန်တတိကဖြစ်စခဏငယ်ဆိုတော့ဥပတ်တစ်ချက်အာနိစတာကပြည့်သွားတဲ့ဘင်ခဏနဲ့တူတော့ခဏငယ်တစ်ချက်ဆိုတော့ခဏငယ်50တစ်ချက်ထဲကနှစ်ချက်နှုတ်လိုက်တော့အလဲမကြံ့နေမှာဒီထီခဏငယ်49ချက်တက်တန်းရှိပါမယ်ဟုတ်ပါလားဟုတ်ပြီနော်ဒါဆိုရင်ယုတ်နဲ့ဆက်နဲ့ရှစ်ထဲကယုတ်ဘယ်နှပါပြီးသွားပြီလဲ6ပါဒါကိုပဲဆိုရဆိုလိုက်တယ်စိတ်တက်ခဏ18ချက်သည်လက္ခဏာယုတ်4ဝိညာဉ်တွေကျင်တော်ဆိုတော့ဒီယုတ်6ပါကျင်ထဲလိုက်ရင်ယုတ်နဲ့ဆက်ရှစ်ထဲကကြံတဲ့ယုတ်ဒီဘယ်နှပါကြံလဲ22ပါကြံရုပ်22ပါရဲ့တက်တန်းကတော့ဒါတွေနဲ့မတူတော့ဘူးတဲ့ဟုတ်ပြီနော်ရုပ်ပေါင်း28ပါရှိတဲ့အထဲကဝိညာဉ်ရုပ်ရဲ့တက်တန်းကိုပြောရင်စိတ်တဲ့စိတ်နဲ့တက်တန်းတူတယ်စိတ်တစဧကံဖြစ်တဲ့အတွဲကြောင့်စိတ်တဲ့ခဏအားဖြင့်တချက်ခဏငယ်အားဖြင့်3ချက်ဆိုတော့သူ့တက်တန်းသည်ဟလာဒီတဘာဝပဲရှိမယ်လက္ခဏာယုတ်4ပါရဲ့တက်တန်းကိုပြောရင်ဥပါစယနဲ့တန်တတိကဖြစ်စဖြစ်တဲ့အတွဲကြောင့်ဥပတ်ခဏငယ်တစ်ချက်သူ့တက်တန်းဒါပဲအာနိစတာပြည့်သွားတဲ့အတွဲကြောင့်ဘင်ခဏနဲ့တူတော့ခဏငယ်တစ်ချက်ပဲရှိတယ်ဇရတာဆိုတဲ့ရင့်ရောအိုမင်းနာကတော့တီနေစေထီခဏငယ်49ချက်ဆိုတော့ဒီယုတ်6ပါးဒီတက်တန်းတွေတစ်ခုနဲ့တစ်ခုတူလားပြန်ပြောအောင်ကာယဝိညာဉ်ယုတ်ရဲ့တက်တန်းစိတ်တခဏတစ်ချက်ခဏငယ်ဝစီဝိညာဉ်ယုတ်ရဲ့တက်တန်းဥပစယယုတ်ရဲ့တက်တန်းဓမ္မမဟုတ်တန်တတိယုတ်ရဲ့တက်တန်းဒါပဲကျမတို့ဓမ္မမိတ်ဆွေတို့ level ဆိုရင်ဇာတိယုတ်နှစ်ခုတည်းကလေဥပစယမရှိတော့ကျမပြောပြီးပြီဟုတ်လားဘဝမှာစဖြစ်တာလေမရှိတော့မပြည့်စုံသေးလို့ဘာလို့ထပ်ဖြစ်ရတာလဲမရှိတော့အခုကျမတို့မှာဇာတိကပြည့်တဲ့နေရာလေးမှာအစားထိုးတဲ့တန်တတိပဲကြံတော့တယ်တန်တတိဇာတိရုပ်ရဲ့တက်တန်းကလည်း ဥပက္ခဏငယ်တစ်ချက်ပြီးသူလဲချုပ်ဟုတ်ပြီနော်ဇရတာဆိုတဲ့ယုတ်ကတော့အိုလာတယ်ဟာလာနွမ်းလာတယ်ဆိုတဲ့အမှတ်အသားကတော့ထီခဏငယ်49ချက်ပြက်သွားတိုင်းပြက်သွားတိုင်းကလစီလေးတွေကလပ်ယုတ်ကလေးတွေပြက်သွားတိုင်းပြက်သွားတိုင်းကအာနိစ္စတာဆိုရင်ဘင်းခနေငယ်တစ်ချက်ဆိုတော့ကုကျမတို့ဒီယုတ်6ပါဖယ်လိုက်ပါတဲ့ကြံတဲ့ယုတ်22ပါတို့ရဲ့တက်တန်းကိုပြောကြမယ်ဆိုရင်ကြံယုတ်22ပါရဲ့တက်တန်းသည်စိတ်တက်ခဏအားဖြင့်ပြောရင်18ချက်ရှိပြီးတော့တဲ့ခနေငယ်နဲ့တွက်ပြရင်50တစ်ချက်တဒန်းရှိတဲ့အတွက်ဒီကနေ့ဝီထီရဲ့ဆိုယိုးအစမှာဘလို့သင်ခဲ့ရလဲစိတ်တက်ခဏ18ချက်တီလက္ခဏာယုတ်၄ဝိညာဉ်တွေကျင်တော်ယုတ်22ပါဤယုတ်တက်တခုမီဤလို့ဆိုခဲ့လားမဆိုခဲ့ဘူးလားစိတ်တက္ကနာ18ချက်ဒီယုတ်22ပါးရဲ့ယုတ်သက်တစ်ခုဆိုတဲ့အတွက်ကြောင့်ခဏငယ်နဲ့တွေ့ရင်50ချက်တက်တန်းရှိလားမရှိဘူးလားဒါဆိုရင်ဘယ်ယုတ်တွေရဲ့တက်တန်းနေလဲ18ချက်51ဆိုတာဝိညာဉ်ယုတ်ထဲလည်းမပါဘူးလက္ခဏာယုတ်လည်းမပါဘူးဆိုတော့ဝိညာဉ်ယုတ်နဲ့လက္ခဏာယုတ်ဆိုတာပညာယုတ်10ခုထဲမှာဘာလားမပါဘူးလား1 2 3 4ထဲမှာဟုတ်လား1ဆိုတဲ့အာဂါတရပရိစေတာမဟုတ်ဘူးနှစ်ဆိုတဲ့ဝိညာဉ်ရုပ်ရဲ့တက်တန်းလေးဆိုတဲ့၃ရဲ့တက်တန်းကလည်းဘယ်ထဲပါလဲစိတ်တက္ကနာ၁၈ချက်အာကာသတ္တပရိစေတာရုပ်တစ်ကောစိတ်တက္ကနာ၁၈ချက်ခဏငယ်50တိဟုတ်လားယင်းတိနှစ်၃လေးမြင်လားမြင်တယ်နော်အာကာသတ္တပရိစေတာကလည်းဒီထဲပါမယ်ဝိညာဉ်ရုပ်ကဒီထဲပါမယ်လဝုဒ္ဓရိယုတ်၃ပါရောဒီထဲပါမယ်ဟုတ်လားယင်းလက္ခဏာရုပ်၄ပါကဒီထဲပါသွားမယ်ဆိုတော့တင်းနဲ့သုံးလေးတဲကဝိညာဉ်တွေနဲ့လက္ခဏာယုတ်၄ဆိုတာဒီနှစ်နဲ့၄တဲပါသွားမယ်တင်းနဲ့သုံးကဒီဘက်ထဲဒါဆိုရင်ပရမတ်ယုတ်18ပါးဖြစ်တယ်၄၅၄၂တစ်တစ်ကတက်တန်းဒီစိတ်တက္ကနာ18ချက်ခဏငယ်50တစ်ချက်ဆိုတော့ပတာဒါယုတ်၅ပါးရဲ့တက်တန်းကိုပြောဒီထဲပဲပါတာပေါ့ဒါဆိုရင်ပတာဒယုတ်၅ပါးထဲမှာပါနေတဲ့စက္ခုပတာဒယုတ်ကလေးရဲ့တက်တန်းဆိုတော့ကျမတို့ရဲ့တန်တန်မှာအတိတ်ကံကြောင့်ဖြစ်တဲ့စက္ခုပတာဒယုတ်ကလေးမရှိဘူးလားကျမတို့ရဲ့တန်တန်မှာရှိနေတဲ့စက္ခုပတာဒသည်ဟာလားကျမတို့မွေးကြတဲ့အခုချိန်ထိတောက်လျှောက်ရှိနေတာမဟုတ်စိတ်တက္ကနာ18ချက်ပြည့်ရင်ချုပ်နောက်ထပ်အသည့်ကံကံကြောင့်ဖြစ်နေတာဆိုတော့ကံကုန်မခြင်းထပ်ဖြစ်18ချက်ပြည့်ရင်ချုပ်နောက်စက္ခုပတာရာဖြစ်ဟုတ်လားမဟုတ်လားကျမတို့ရဲ့သောတာပတာရာရော18ချက်ပြည့်ရင်ချုပ်နောက်ထပ်ဆက်ဖြစ်ဆက်ဖြစ်တွေမရှိဘူးလားအဲ့ဒီဖြစ်နေတဲ့အမှန်အသားကိုပဲပြောလိုက်ရင်တန်တတိတွေပေါ့တန်တတိတွေပေါ့ကံမကုန်မချင်းအစားထိုးနေတယ်လို့မြင်နေခဲ့ရမယ်ရှင်းလားဒါဆိုရင်ဃာနပတာရာဇိံဝါပတာရာကာယပတာရာတွေရဲ့တက်တန်းလေစိတ်တခဏအပြင်18ချက်ခဏငယ်50တချက်စကုပတာရာစီလာတိုက်မဲ့ရူပါယုံစာဂောစရယုတ်တယ်မပါဘူးလားသူ့ရဲ့တက်တန်းကလည်းစိတ်တခဏ18ချက်တတ္တာယုံယုတ်ကောဒါဆိုလွယ်လွယ်ပြောလိုက်28แท้ကဝိညာဉ်တွင်းနဲ့လက္ခဏာယုတ်แท้อ่ะမပါတဲ့ကြံယုတ်မှန်သမျှသည်စိတ်တခဏ18ချက်ခဏငယ်50တချက်ရှင်းနေเนาะအဲ့တော့ဒီပတာရယုတ်တွေဟောဒီရူပါယုံယုတ်တို့ရဲ့တက်တန်းကစိတ်တခဏအားဖြင့်18ချက်ခဏငယ်50တချက်ကိုပဲဖြစ်ကြတဲ့နေရာမှာဒီတိုင်းဖြစ်နေတာမဟုတ်သူတို့မှလည်းဖြစ်တည်ပြက်ဆိုပြီးရှိမလားမရှိဘူးလားရှိမယ်ဆိုတော့ခဏငယ်50နဲ့တစ်ချက်ကိုကာလလေးခွဲလိုက်တော့ဖြစ်စအစခဏငယ်တစ်ချက်သည်ဟောဒီရုပ်တို့ရဲ့ဥပတ်မိဤဟုတ်လားပြည့်သွားတဲ့အစုံခဏငယ်တစ်ချက်သည်ယုတ်ဤဘင်းမိဒါကယုတ်ဤဘင်းဒါကယုတ်ဤဥပတ်ဆိုတော့ဘယ်ယုတ်ရဲ့ဥပတ်လဲဆိုရင်လာပြီးတော့အတိုက်ခံရမယ်စကုပတာရယုတ်ရဲ့တက်တန်းကလည်းခဏငယ်50တိမဟုတ်လားသူစီလာတိုက်လိုက်ရမယ်ရူပါယုံယုတ်ရဲ့တက်တန်းကိုလည်းပြောရင်လေသူလည်းနောက်ထပ်ဒီပုံစံပဲသွားမလားမသွားဘူးလားသွားမှာဆိုတော့သူ့ရဲ့တက်တန်းကိုပြောရင်လေဒီပုံစံပဲရူပါယုံလေးစားဖြစ်တဲ့အစခဏငယ်ချက်သည်ရူပါယုံယုတ်ရဲ့ဥပ္ပတ်စကုပတာရယုတ်လေးစားဖြစ်တဲ့ ယုတ်ကလေးရဲ့ဥပတ်သည်စကုပတာရာယုတ်ရဲ့ဥပတ်ရူပယုံယုတ်ကလေးချုပ်သွားရင်ရူပယုံယုတ်ရဲ့ဘင်းစကုပတာရာယုတ်ကလေးချုပ်သွားရင်စကုပတာရာယုတ်ရဲ့ဘင်းဆိုရင်ခဏငယ်50တစ်ချက်မှာဥပတ်နဲ့ဘင်းကိုယူလိုက်ရင်အလဲမှာကြံနေမှာကထီခဏငယ်49ချက်သည်ဟာလားအလဲခဏငယ်ပေါ့အလဲခဏငယ်49ချက်သည်စကုပတာရယုတ်ရဲ့ထီရူပယုံယုတ်ရဲ့ထီဟုတ်လားရှင်းလားဒါဆိုရင်စကုပတာရယုတ်ရဲ့တက်တန်းကိုကြည်ရင်လဲဥပတ်ထီဘင်းဆိုပြီးခဏငယ်51ချက်လာတိုက်လိုက်မဲ့ရူပယုံယုတ်ရဲ့တက်တန်းကိုကြည်ရင်လဲဥပတ်ထီဘင်းရဲ့လို့ခဏငယ်51ချက်အဲ့ဒီမှာရုပ်တို့ရဲ့တက်တန်းဒီဘယ်အချိန်မှအားရှိဆုံးလဲဆိုဖြစ်စာကဥပက်လေးရတစ်ချက်ကလေးဆိုတော့ तू ကအားမရှိပြည့်သွားတာကလည်းဘီငါလည်းတစ်ချက်တည်းဆိုအားမရှိတော့ရုပ်တို့မီးဒီဘယ်အချိန်အားအရှိဆုံးလဲ ठी ဒီ idea ဝင်ရတော့မယ်